စီးရီးယားနိုင်ငံအလက်ပိုမြို့မှာရုရှားနိုင်ငံက10နာရီကြာပြည့်ရက်ဖို့ဒီနေ့တောက်ကြနေမှာချိန်ညာလိုက်တဲ့အတွက်တပုန်နေနဲ့ရက်သားတွေအလက်ပိုမြို့တွင်းကနေထွက်ခွာနိုင်မှာဖြစ်ပါတယ်။အခုသတင်းမှာစောပိုင်းကသဘောတူခဲ့တဲ့တရားဝင်အပြစ်ခတ်ရက်ဆဲဖို့သဘောတူညီချက်ဟာအဓိပ္ပာယ်မရှိလူတွေတည်ဆုံနေတာကိုရှောင်နိုင်ဖို့အတွက်ရည်ရွယ်တယ်လို့ရုရှားဆိုရအဖွဲ့တာဝန်ခံအရာရှိချုပ်ဗယ်လရီဂျေရစီမော့ဖ်ကပြောပါတယ်။ဒီလိုအပြစ်ခတ်ရက်ဆဲဖို့ကိစ္စကိုစီးရီးယားအာဏာပိုင်တွေကလည်းသဘောတူတယ်လို့ပြောပါတယ်။တပုန်လေးကိုမြို့တွင်းကနေလမ်းကြောင်းနှစ်ခုကနေထွက်ခွာခွင့်ပြုမှာဖြစ်ပြီးတော့တစ်ခုကတူရကီနယ်စပ်ကိုသွားတဲ့လမ်းကြောင်းဖြစ်ပြီးနောက်တစ်ခုကတော့အစ်တလီမြို့ကိုသွားတဲ့လမ်းကြောင်းဖြစ်တယ်လို့သူကပြောပါတယ်။တပုန်လေးအနေနဲ့သူတို့ရဲ့လက်နက်တွေကိုချဖို့မလိုအပ်ဘူးလို့လည်းပြောပါတယ်။ရဲသားတွေအနေနဲ့ကတော့အလက်ပိုမြို့ကနေထွက်ခွာခြင်းနဲ့ဆိုရင်သူတို့အနေနဲ့နောက်ထပ်လမ်းကြောင်း6ခုကနေထွက်ခွာနိုင်မှာဖြစ်တယ်လို့ဆိုပါတယ်။ဒါမဲ့လည်းအလက်ပိုမြို့ကတပုန်လေးကတော့ရုရှားရဲ့ကမ်းလှမ်းချက်ကိုလက်မခံဘဲပယ်ချလိုက်ပြီးတော့အခုလိုအပြစ်ရဖို့လှုပ်တာလူလူစီကနေနာမည်ကောင်းရအောင်မီဒီယာကနေတဆင့်တတ်တတ်စတန့်ထွင်တာဖြစ်တယ်လို့ပြောလိုက်ပါတယ်။ရုရှားနဲ့ Syria အစိုးရတွေကအရင်ကလည်းဒီလိုမျိုးလူသားချင်းစာနာတဲ့အနေနဲ့အပြစ်ခတ်ရဲဆဲတာတွေလုပ်ခဲ့ပြီးမြဲအများအားဖြင့်တော့အောင်မြင်မှုမရခဲ့ဘူးလို့သဘုံတွေဘက်ကတုံ့ပြန်လိုက်ပါတယ်ခင်ဗျာ။